ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီကျွမ်းနို့ဖြစ်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်များလဲဆရာကြီး
ကျွန်တော်ကတော့မြန်မာနိုင်ငံမှာမဟုတ်ဘူးတကွာလုံးမှာအဖြစ်များတာပဲပြောရမယ်ဆိုရင်အဖြစ်အများဆုံးအရေးကြီးကုဆဲ့ယောဂါတွေထဲမှာတခုပေါ့နော
်ဟုတ်ကဲ့ဆရာကြီးကျွမ်းနို့ဆိုတာကိုဘယ်လိုမျိုးလဲဆိုတာနည်းနည်းလေးရှင်းပြပေးပါလား
ကျွမ်းနို့ဆိုတာအရေးကြီးမှာ virus ပိုတမျိုးကုဆဲ့တာအဲဒီကုဆဲ့တဲ့ virus ပိုနာမည်က human papilloma virus ကိုခေါ်တယ်အဲ့ဒီ virus ကမျိုးကွဲပေါင်းတော့တရားကျော်ရှိတယ်။ရေရေရှိတဲ့အတွက်ကြောင့်ကျွန်းတို့ရဲ့ပုံကံကလည်းပြည့်ပြည့်နေရပေါ့။လိုက်ပြီးတော့ပုံကံလူတွေကွဲကြတာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဖြစ်လာပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာဖြစ်လဲရှိလဲဆရာ
။ရေရားရှိတဲ့နေရာအကုန်လုံးဖြစ်တာပဲ။ရေရည်တာမှန်လက်ဒီခြေောက်တွေရေရားတွေနေရာတွေမှာတော့အများဆုံးဖြစ်တာပေါ့နော်။နောက်ကောင်းနေဆရာတို့နေရာနှာခေါင်းကြားထဲတွေနေရာနောက်လေငါတဝိုက်စိုးတဝိုက်ညံ့ပေါ်နေနေ
ဟုတ်ကဲ့ဘလူးလူတွေမှာဒီကျွတ်နုယောဂါကအပိုဖြစ်တယ်လေ
ကျွန်းတော့ကလူတိုင်းဖြစ်နိုင်တယ်သူကအလေတကူတော့မကူးဆက်ဘူးကြာအဲဘလူးကူးလဲဆိုရင်ကျွန်းနုရှိရတဲ့နည်းတိုက်ရိုက်ပေါ့နော်အသားချင်းထိတွေ့ကြိုင်တွေ့တာလို့နောက်ကျွန်းနုရှိတဲ့လူကြိုင်တွေ့အတုံးပြူသွားပစ္စည်းတွေပေါ့လေဥမာလက်ကင်ဘွားတို့အဲ့လိုမျိုးအတုံးဆောင်လေးကိုကိုကလည်းကြိုင်တွေ့အတုံးပြူမိတာဒုညာမျိုးတစ်ဆင့်ကန်ထိတွေ့တာပေါ့နော်နောက်တစ်ခါအများဆုံးနဲ့ရေကူးကန်တို့လိုဆိုဆွတဲ့နေရာတွေကြောင်းအားကစားယုံနေရပစ္စည်းတွေအတူတူပေါ့30ရာတွေအဲ့လိုမျိုးနေရာတွေကူးနိုင်တယ်နောက်တစ်ခါရေရပုံးပဲတဲ့နေရာတွေပေါ့နိအဲ့ဒီနေရာတွေမှာယောဂရှိတဲ့ဘုကူးဆက်တယ်ပေါ့နော်နောက်တစ်ခါလေငါကျွန်းလို့ဆိုရင်တော့လေငါကျွန်းလို့ရှိတဲ့သူနဲ့လေဆက်ဆံတာနေပြီးတော့ကူးရပါပေါ့နော်လေငါတဝိုက်ဆိုတဝိုက်ကူးတတ်တယ်အဲ့တော့မြေသားနေမြေကြီးကိုကူးဆင်းရင်မြေကြီးတွေဝန်ဆောင်ဆောင်အင်္ဂါအင်္ဂါတွေမှာဖြစ်တဲ့အခါမှာအချိန်ကြာရင်အဲ့ဒီကောင်တွေကအပိန်ငေါင်းကင်စာကိုတော့ဖြစ်နိုင်ခြင်းရှိတယ်။နောက်ကိုယ်ဆောင်မိခင်တွေမွေးလမ်းကြောင်းမှာကျွန်းလို့ရှိရင်ကလေးမွေးတဲ့အခါမှာကလေးစီကိုလည်းကူးဆက်တတ်တယ
်။ဟုတ်ကဲ့ဆက်ကာကွယ်ဖို့အတွက်ဆိုရင
်ကာကွယ်ဖို့အတွက်တော့ပြောရခဲ့တယ်ကြာဒီဘာသာပေါ်မြင်ရတာလည်းမဟုတ်ဘူးလေ။အဲပြီးတော့ကာကွယ်ခြင်းနေဆိုရင်တော့ဒီလိုအများပြည်သူတွားတဲ့နေရာတွေပေါ့နော်အာနာယုံနေရာမျိုးတွေ၊ရည်ကြီးကံနေရာမျိုးတွေ၊ကျင်းနိုးနေရာမျိုးတွေအဲ့လိုနေရာမျိုးတွေမှာတော့တန်တန်ချင်းချင်းကိုယ်ရည်တန့်ချင်းလေးနဲ့အရေးကြီးပြီးတော့တန်တန်ချင်းချင်းကံတွေဖို့လေးအရေးကြီးတာပေါ့နော်။နောက်တစ်ခါကျင်းနိုးရှိတဲ့သူတွေ့သိတယ်ဆိုရင်တော့သူနဲ့လက်ပေါ်နေပြီးဆက်ဆံတာ၊ကံတာတွေ့တာအဲ့လိုမျိုးတွေဝင်ကြည့်အောင်ယူဆရမှာပေါ့နော်။နောက်တစ်ခါလေငါကျင်းနိုးတွေ့တာတော့ဟိုအပြင်ဆက်ဆံတာကိုရှောင်ကျဉ်တာတော့ကောင်းတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်ရခတ်နိုင်တဲ့အတွက်ဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
ကျွန်တော်ကလေဒီကူတော်တော်များများကိုမြင်ုံနဲ့ကျွန်းလို့ဖြစ်မှန်းသိပါတယ်လीကန်ကြည့်လိုက်တာနဲ့ကျန်ကျန်မှမှာအဖို့တည်လीအနေနဲ့ပေါ့နော်တင်ကကောင်းလောက်ရယ်လောက်ကနေပြီးတော့10စင်တီမီတာအတွင်းလောက်ပေါ့နော်နောက်ဖြစ်တဲ့နေရာလည်းလက်ပုံးမှုလို့လက်ချောင်းလို့လက်သေးဝင်းကျင်လို့မှာသူကပေါက်ခဲ့တယ်နောက်တစ်ခါခြေတော်တို့ခြေပွားတို့မှာလည်းကျွန်းတို့ပေါက်လိရှိတယ်။အဲခြေတော်တို့ခြေပွားတို့မှာကြာတော့အတ္တမာနဲ့တချို့မှားတတ်တယ်ပေါ့နော်။ဒါနဲ့ခြေပွားမှာဖြစ်တဲ့ကျွန်းတို့ကကြာတော့လမ်းလျှောက်တဲ့အခါဖိရဲ့အခါကျရင်ရေရာတင်းတဲ့ကအံကြောအသေးသေးတွေတော့ဖိတဲ့အခါကျတော့နာကျင်မှုလည်းရှိတတ်တယ်။နောက်တချို့ကြီးကြာတော့ကလေးတွေမှာအများဆုံးဖြစ်တာပေါ့နော်။မျက်နှာမှာအပူသေးသေးလေးတွေပင်ကောင်းလောက်ရွယ်လေးတွေအပူလေးအများကြီးပဲရှိတယ်။အဲဒါတော့ကျွန်းတို့အပါစားလေးတွေပေါ့။သူတို့ကတော့စိတ်တော့ရင်းကြီးနေတယ်ဒီလိပရီယာသူရင်းနာမျိုးရှိတယ်ပေါ့နော်။နောက်လေငါမှာဖြစ်တဲ့ကျွန်းတော့ဒီလေငါတိုင်းမှာဒီလိုပဲအဖုသေးသေးလေးတွေရုပ်တရက်ပေါ်လာတယ်တဖြည်းဖြည်းနဲ့ပွားလာတယ်များလာတယ
်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုသိလာပြီဆိုရင်ဒီကုသမှုအပိုင်းအရောဘယ်လိုရှိလဲဆရာ
။ကုသမှုအပိုင်းအရာဒီလိုဟိုဒီတိုင်းလေးကုကြတာမဟုတ်ဘူး။သူတို့ကလည်းပြောကြတယ်အရင်ကထားလိုက်သူကပြောက်သွားမယ်လေ။မှန်ပါလေ။လူတချို့မှာတော့လမ်းတော်ကြရင်သူ့လိုလိုပြန်ပြောက်သွားတယ်။ဘာဖြစ်လို့လဲဆိုတော့ဒါကုခန္ဓာရဲ့ယောဂကုခန္ဓာဖြစ်နေပေါ့နော်။ကုခန္ဓာပြန်ကောင်းလာတဲ့အခါကျရင် virus ကိုကုခန္ဓာပြုတ်အပ်သူပဲတိုက်ထုတ်ပြီးတော့ကျွန်းတို့ကြီးပြန်ကောင်းသွားတတ်တယ်။ဒီချိုးဆိုရင်လည်းဟိုကျွန်းတို့ကြီးအများကြီးရှိတဲ့အခါမှာအရင်ဆုံးပေါက်တဲ့ကျွန်းတို့အမှန်ကြီးကိုတတ်လိုက်ရင်ကျန်တာတွေလည်းပြုတ်အပ်သူပျောက်သွားတယ်ဆိုပြီးပြောကြတာရှိတယ်။အဲဒါလည်းရှင်းနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတို့တလုံးတတ်လိုက်တဲ့အခါကျရင်ယောဂကုခန္ဓာဖြစ်နေကအပြောင်းလဲဖြစ်ပြီးတော့အတိလုံးစောပစ္စည်းတွေပေါ်လာတဲ့အခါမှာကျန်တဲ့ကျွန်းတို့ကတိုက်ထုတ်ပြီးတော့ပျောက်သွားတာမျိုးလည်းရှိတယ်။ပြောချင်တာကတော့သူ့အတူပဲပျောက်သွားနိုင်တယ်ပေါ့နော်။ဒါပေမဲ့လည်းဖြစ်ရင်တော့ကုသတာကတော့ကောင်းပါလေ။ဒီုံကြီးစီကန်းလေးမှာတော့ကုသတင်တာပေါ့နော်။ဒီမှာနိုင်ငံမှာတော့ဟိုအခုနောက်ပိုင်းတော့အတိရနေပြီမဲ့လေ။ရင်တော့လည်းတွေ့ရတယ်ဒီလမ်းဘေးမှာဒီကျွန်းတို့ကြီးအစ်မတွေကိုခေါ်ပြီးတော့ဟိုဓာရီနဲ့ခွဲပြီးတယ်။အစီတွေနဲ့တူးတယ်။အဲ့လိုမျိုးတွေလုပ်ပေးတာတွေ့တယ်။အဲ့လိုမျိုးတွေကတော့တခြားယောဂါတွေကုသနိုင်ကြည့် ရှိတဲ့အတွက်အဲ့လိုမျိုးတန်းချင်းတဲ့နေရာတွေစနေကြကုတာတွေမဟုတ်တဲ့နေရာမှာတော့ကုတာတော့မကောင်းဘူးပေါ့နော်။ကောင်းပြီစီယုံစီယန်းတွေမှာကုတဲ့အခါကျရင်ဘင်းကြီးနဲ့ကုကြတယ်။ဒီ virus ကိုတည်စီတဲ့ CSA တို့အဲ့လိုဟာမျိုးလေးနဲ့တွေ့ခိုင်းတာပေါ့နော်။ဒါမှမဟုတ်အေးကဲထားတဲ့ nitrogen ကြီးပေါ့နော်။ cryotherapy လို့ခေါ်တယ်။အဲ့ဒီအားနဲ့ဖြန်းပြီးတော့ခဲလိုက်တယ်လို့ခဲပြီးတော့ virus ကိုခဲပြီးတည်သွားပြီးတော့နုနုပျောက်သွားတယ်။နောက်တစ်ခုကတော့အခုများတဲ့နည်းကတော့လက်ရှိဆက်နဲ့တွေ့ပြီးတော့ကျွန်းတို့တွေကိုစက်တဲ့နည်းပေါ့နော်။နောက်အဲဒီကျွန်းတို့တွေကိုကင်ဆာဆွေးတမျိုးထိုးပြီးတော့ကုသရလည်းရှိတယ်။နောက်မျက်နှာလိုနေရာမျိုးတွေမှာတချို့ရှိတဲ့ကျွန်းတို့တွေလေးစားပြည့်ပြီးတော့ကုရဲ့နည်းတွေရှိတယ်။ဒါပေမဲ့တချို့ဆရာဝန်တွေကကြတော့အဲ့လိုမျိုးတွေစက်တဲ့နည်းရှိဟိုကုရဲ့ဟာတွေရှိတော့ထုံပြီးထိုးပြီးတော့ဓာတ်နဲ့ခွဲတာတွေလုပ်တတ်တယ်။အဲ့လိုဓာတ်နဲ့ခွဲတာအောင်မြင်မှုနည်းတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတို့တွေကတော့ virus ကူးလေးတွေတိတိလေးတွေနည်းနည်းလေးတစ်လုံးရနှလုံးသားကျန်တာနဲ့ပြန်ဖြစ်လွယ်တယ်။ကျုံလို့တခါလဲကိုယ့်ရဲ့မိမိပါကအိမ်မှာကူးတဲ့လူတစ်ခုရှိတယ်။သူကလက်ညှိုးလို့အဲ့လိုလက်သေးနှန်းလို့လက်ထည့်လို့အဲ့လိုနေရာတွေမှာဖြစ်တဲ့ကျွန်းတို့တွေအတွက်ကိုသုံးနေပြီးပါ။နှစ်စင်ဝါကျိုးကြီးကိုပတ်တဲ့ရေစုံကန်တိတ်ပေါ့။အဲ့လိုတိတ်နေကျွန်းတို့ကိုလေလုံအောင်ပတ်ပြီးတော့သူကတ်ထားတာပေါ့နော်။သူ့ကိုလေအောက်ဆီဂျင်ချန်လိုက်တာပေါ့ကျွန်းတို့ virus ကိုအောက်ဆီဂျင်ဒိုးတယ်လေ injection ကိုအဲ့တော့ဖျက်ပြီးပြန်ထားရတယ်နောက်တစ်ပတ်မှာ6ရက်ခွဲပြီးဒီတိုင်းထားရတယ်6ရက်ခွဲပြည့်တဲ့အခါကျရင်တစ်ပတ်မှာ7နာရီပဲကြာရင်အဲ့7နာရီကိုတိုင်တိတ်ကိုဖွင့်ထားပြီး7နာရီပြည့်တဲ့အခါကျရင်တစ်ခေါက်တစ်ခေါက်ပြန်ပတ်အဲ့လို၄ပတ်၅ပတ်ဒီက၅က၆ကတော့လုံးကျွန်းတို့က6ကြောက်ပြီးပြီးသွားတယ်ဆိုတော့ဒီလန်လေးတစ်ခုလည်းရှိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ